ခိုင်မြင်းနယ်မြောက်ပိုင်းမြောက်ဦးနယ်ဘူးသီးတောင်မြို့နယ်ထဲမှာရဲရတင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသား 2,000 ကျော်စစ်ဘေးတန်းဆောင်နေရပါတယ်။မနေ့တုန်းကမြောက်ဦးမြို့နယ်အောက်တကန်ရွာတွေကိုပစ်ခတ်တိုက်ခိုက်မှုခံရပြီးတဲ့နောက်ပိုင်းအောက်တကန်အပါအဝင်အနီးအနားရွာကရွာသား 800 နီးပါးခြေရွာတွေကနေတန်းဆောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ဘူးသီးတောင်မြို့နယ်ဘက်မှာလည်းတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရွာသား 1,200 ကျော်ရွာကနေတန်းဆောင်နေရပါတယ်။ဆက်သွယ်မိထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။အောက်တကန်ကြီးရွာမှာပြေကတ်မှုဖြစ်ပွားပြီးတိန်ညိုအောက်တကန်တပြေကန်ဖျားကြီးစားတဲ့ရွာသား800နီးပါးဟာစစ်ဘေးလွတ်ရာကြီးရွာစီကိုတိန်ချောင်ထွက်ပြေးနေကြရတာပါ။ဒီမနက်ထိတင်းသိမ်ကန်ရွာဘက်ကိုစစ်ဘေးချောင်ရွာသား300လောက်တိန်ချောင်ရောက်ရှိနေတယ်လို့တင်းသိမ်ကန်ရွာအကူအညီပေးရေးဖွဲ့ဝင်ဦးမောင်သိန်းလှကပြောပါတယ်။ကျွန်
တော်တို့တင်းသိမ်ကန်ရွာမှာပြေလာတဲ့လူ300လောက်ရှိပါတယ်။တိန်ညိုရဲ့ဟိုမြေသားဒီကနေ့ကအောက်ကကြည်ရွာရဲ့ဖရာကြီးရေပေါ့
အလားတူခွဆုံရွာနဲ့အုတ်ကံကြည်ရွာဘက်ကိုလည်းစစ်ရှောင်ဥကြီး480ကျော်တိန်းရှောင်ရောက်ရှိနေတယ်လို့ခွဆုံကြည်ရွာအုံချူရီမှုဥကျော်ဝင်းကပြောပါတယ
်စစ်ဆုံကခုဒီ300နဲ့80ကျော်လောက်ရှိတယ်အောက်ကတည်းကလောက်ပြီးဒီလောက်ပြီးတော့တကယ်ကမဟာမြတ်မှုနည်းရွာတော်တော့ပေါ်ပါတယ်ဟုတ်ကဲ့ဆက်မတော်ဖရာကြီးတို့ရှိတယ်လို့ကျွန်တော်ပြန်ပြောင်းရပါတယ်အဲဒီမှာလက်ဆံတွေကိုကြောက်ပြီးဒီလိုဟာတော်လန်ကြီးပြရတယ
်မနေ့ကမြောက်ဦးမြို့နယ်အောက်တကန်ကျေးရွာတွင်မြန်မာသံတမန်ကနေရွာကိုဝိုင်းပတ်ပစ်ခတ်ခဲ့လို့အောက်တကန်ရွာပါဝင်အနီးနားရွာကရွာသားတွေကြောက်လန့်ပြီးသိမ်းရှောင်နေကြတာဖြစ်တယ်လို့လည်းစစ်ရှောင်ရွာသားတွေကပြောပါတယ်တမရော်ဘက်ကတော့အောက်တကန်ကြေးရွာဝင်မှာအရဝတ်နဲ့ရခိုင်တမရော်အေအေဖွဲ့တွေနဲ့စိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောဆိုခဲ့တယ်လို့အေအေဘက်ကတော့စိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောဆိုခဲ့ပါတယ်မနေ့ကအောက်တကန်ရွာတွင်ဖြစ်ပွားခဲ့တဲ့ပြစ်ကတ်မှုမှာအရသား2ဦးတေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဟောင်းအပါဝင်9ဦးကိုတမရော်ကနေဖမ်းဆီးသွားခဲ့ပါတယ်ဒီထဲကမှကြေးရွာအုပ်ချုပ်ရေးမှူးနဲ့ရွာသား2ဦးကိုစစ်သားကနေပြန်လွှတ်ပေးပြီးကျန်တဲ့9ဦးကိုတော့ပြန်လည်လွတ်မြောက်တာမရှိသေးဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းသာစိန်ကပြောပါတယ
်မနေ့ကသူတို့ဖမ်းဆီးခေါ်ဆောင်သွားတဲ့အချိန်မှာလူ900ပါပါလဲသူလန်ကြေးရွာကမျိုးတန်းရင်းသားပြပါတယ်အဲ့ဒီမျိုးတန်းရင်းသားနဲ့အုပ်ချုပ်ရေးမှူးကိုသူတို့ကလွှတ်ပေးလိုက်တယ်ကျန်တဲ့9ယောက်ကိုတော့သူတို့ခေါ်သွားတယ်လောလောဆယ်တော့မြောက်ဦးရဲစခန်းကိုမရောက်သေးပါဘူးကျွန်တော်ခရိုင်အတွေ့အကြုံအုပ်ချုပ်ရေးမှူးကိုပုံဆက်ပြီးတော့ရဲခရိုင်မှူးကိုမေးခိုင်းတယ်ရဲခရိုင်မှူးကမြောက်ဦးမရောက်သေးဘူးလို့ပြောတယ်လို့ခရိုင်ခရိုင်မှူးကတစ်ဆင့်ကျွန်တော်ကိုအကြောင်းကြားပါတယ
်ဒီမလကစပြီးတော့မြမတမတော်နဲ့ရခိုင်တမတော်တို့စီရီသိမ်းမှနေမှုကြောင့်မြောက်ဦးမြို့နယ်တွင်ဒေသခံရွာသား 9,000 ခန့်တိုးပွားနေတယ်လို့လည်းဦးသွန်းသာစိန်ကပြောပါတယ်အလားတူဘူရီတောင်မြို့နယ်စံကူးတောင်ကြေးရွာအုပ်စုဘက်မှလည်းတမတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေမှုကြောင့်ဥယင်တာ၈စားတောင်၊နယုံတောင်၊စေနေပြင်စတဲ့ရွာ၆ရွာကရွာသား1,200ကျော်မနေ့ကစစ်ဘေးလွတ်ရာတိမ်းရှောင်နေရတယ်လို့စံကူးတောင်ကြေးရွာအုပ်ချုပ်ရေးမှူးဦးစံထိုက်ကျူကပြောပါတယ
်ကျွန်တော်တို့အုပ်စုကလူတွေကကလာရရနေခံရအကုန်လုံးပိုက်ဆံနေရတယ်ကျွန်တော်ကဟိုပုံညိုလေးရောစဉ်းရတော့ဆိုတော့ဟိုဘူးတီတော်ရအောင်မကြောက်ဒီတီတော်ဆက်ခုတာဒီတီရော်တွေကိုရှောင်နေတယ်ခမ်းမရှင်ဥယေဆိုတော့လူ1,200-1,300လောက်တော့ရှိမှာစဉ်းချောင်းနေတာကကျွန်တော်တို့စီမှာကဟိုကောလန်ကြောင့်ဖြစ်နေတယ်ဆိုတော့ဓာတာကြီးတွေကနှက်ပက်လာတော့သူတို့ကလည်းကြောက်တာပေါ့ဒီရော်တော့တွေမှာကြားတယ်အရာမထိုးတွေမှာကြားတယ်ဓာတာကြီးတွေလာကြတော့သူတို့ကလည်းကြောက်ပြီးရှောင်တာပေါ့ကျွန်တော်တို့ရဲရော်မှလည်းဟိုမြေရှားကောင်ကတက်ဆွေးထားတယ်ဆိုတော့ကြောလူကလည်းနည်းနည်းစိုးရင်မဆက်ရှိကြတော့ဘူ
းဒီတော့တင်အရသားတွေပေါ်ပြင်မှာသာတိုက်ခိုက်မှုတွေပုံများလာလို့စိုးရင်စိတ်နဲ့စစ်ပြီးတိမ်းဆောင်လာတယ်လို့လည်းသူကဆိုပါတယ်စီရေးပတိပကကြောက်ရခိုင်ပြည်နယ်ဘူရီတောင်ကြောက်တော်မင်းပြာမြောက်ဦးရသိတောင်ဘုံလကျွန်းမြို့နယ်နဲ့ချင်းပြည်နယ်ပလဝါမြို့နယ်ဘက်မှာစစ်ဘေးရှောင်ဥယျာဉ် 18,354 ဦးရှိနေတယ်လို့အစိုးရကလည်းသတင်းထုတ်ပြန်ထားတယ်လို့ရခိုင်လူမှုကွန်ရက်ရေးဖွဲ့အနေနဲ့ကောက်ယူထားတဲ့စစ်တမ်းအရ 12,000 ကျော်ရှိနေပြီလို့လည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ